ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အသင်းတွေရဲ့တနင်္ဂနွေနေ့ခြေစံပွဲတွေမှာတော့ချန်ပီယံဖြစ်ဖို့ရည်ပန်းစားနေတဲ့အသင်းတွေထဲမှာပါတဲ့အုပ်စု E ကဘရာဇီလအသင်းကအုပ်စု D ကခရိုအေးရှားအသင်းကိုအိမ်ကွင်းမှာ2-2နဲ့အနိုင်ရသွားပါတယ်။ဥရောပထိပ်သီးအသင်းတစ်သင်းဖြစ်တဲ့အုပ်စု B ကစပိန်အသင်းနဲ့အုပ်စု E ကဆွစ်ဇာလန်အသင်းတို့စပိန်မှာကန်တဲ့ပွဲမှာတစ်ဖက်တစ်ဂိုးစီနဲ့တည်ရကြပါတယ်။အုပ်စု E ကပဲကော့စတာရီကာအသင်းကကမ္ဘာဖလားဝင်ခွင့်မရတဲ့မြောက်ပိုင်းအိုင်ယာလန်အသင်းနဲ့အိမ်ကွင်းမှာကစားရမှာတော့3-6ပြန်နဲ့အနိုင်ရပါတယ်။အုပ်စု A ကဆော်ဒီအာရေဗျအသင်းကတော့အင်ကွင်းမှာအုပ်စု C ကပီရူးအသင်းကို3-6ပြန်နဲ့ရှုံးပါတယ်။ကမ္ဘာဖလားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့ရုရှားနိုင်ငံမော်စကိုမြို့တော်မှာတော့ချန်ပီယံစုဖလားကြီးကိုကရင်မလင်နန်းတော်အနီးကမန်နက်ဇနယာရင်ပြမှာအများပြည်သူကြည့်ရှုဖို့အတွက်တနင်္ဂနွေနေ့ကပြသထားလိုက်ပါပြီ။စုဖလားကြီးကိုရုရှားနိုင်ငံတဝန်းမြို့အသီးသီးမှာလှည့်လည်တည်ဆောင်ပြီးတဲ့နောက်မော်စကိုမြို့တော်မှာအခမ်းအနားနဲ့ကျူးစွာပြသလိုက်တာဖြစ်ပါတယ်။